Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ23ရက်ကြာတော်ရင်းနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49တို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပါခင်ဗျာအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ကျော်စံသာပါ1990ပြည်လွန်အစောပိုင်းဘော်လ်ကန်စစ်ပွဲအတွင်းဘော့စနီးယားဆပ်တပ်ဖွဲ့ကြီးကဲဖြစ်ထွန်းဆောင်ခဲ့သူဗိုလ်ချုပ်ကြီးဟောင်းရာဒိုဗန်မလာဒစ်ကိုနိုင်ငံတကာပြည်မှုဆိုင်ရာခုံရုံးကလူမျိုးတုံးသက်ဖြတ်မှုနဲ့ပြည်မှုထင်ရှားစီရင်လိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ပြုမှုမှုဟာလူမျိုးစုအလိုက်သုစင်ရှင်နေမှု ethnic cleansing ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တေလာဆင်ကပြောကြားလိုက်ပါတယ်ဇင်ဘာဘွေနိုင်ငံမှာသမ္မတတာဝန်ထမ်းဆောင်မှုအတွက်ဒုတိယသမ္မတဟောင်းမနက်ဝက်ဂါဝါဟာဒီကနေ့မှာတိုင်းပြည်ကိုပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်ဒီသတင်းတွေနဲ့အတူအရေးကြီးတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာညွန်းနဲ့အတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော့
Secretary has noted that it is clear that the situation in northern Rakhine State constitutes
ချခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေအပေါ်မှာလူမျိုးစုလိုက်ဖြစ်ရှာရှင်းလင်းမှုတွေရှိခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့အစိမ့်မြင့်အရာရှိတူပြောပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်ဒါအပြင်ကလေးစစ်သားအုံပြမှုစီးရင်တဲ့ကနေမြန်မာနိုင်ငံအပါအဝင်၃နိုင်ငံကိုဖြစ်ရှာဖို့အတွက်နိုင်ငံသားရေးဝန်ကြီးရဲ့ဆုံးဖြတ်ချက်နောက်ပိုင်းမှာနိုင်ငံသားရေးဌာနအတွင်းမကျေနပ်မှုတွေရှိခဲ့တယ်ဆိုတဲ့အကြောင်း1990ပြည်လွန်နှစ်တွေကလူမျိုးစုပြည်ပခအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဘော့စနီးယားဆပ်တပ်မှုကိုနိုင်ငံတကာခုံရုံးကနေထောင်လန်းတက်တဲ့ဒဂျွန်းအပြစ်ပေးလိုက်တယ်ဆိုတဲ့သတင်းနဲ့ထိုင်းငါးဖန်ဆက်လီတွေမှာလေလုံသားတွေရပိုင်ခွင့်ဆုံးရှုံးမှုရှိမရှိစစ်ဆေးနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြအောင်ပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့မက်ခွန်ညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
1990ပြည်လွန်အစောပိုင်းဘော်လ်ကန်စစ်ပွဲကာလအတွင်းဘော့စနီးယားဆပ်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟောင်းရက်တိုမလာဒစ်ကိုဒီဟစ်မျိုးနိုင်ငံတကာခုံရုံးကဂျီနိုဆိုက်ခေါ်လူမျိုးတုံးသတ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုဆေးရဇဝမှုဆွဲချက်တင်တဲ့ပြစ်မှုထင်ရှားစီရင်လိုက်ပါတယ်ခုံရုံးဥက္ကဋ္ဌတရားသူကြီးအယ်ဖွန်အော်ရီကဘော့စနီးယားစစ်ပွဲအတွင်းမလာဒစ်ကိုကဲလူဆောင်ရတဲ့ပြစ်မှုတွေကိုဖတ်ကြားပြီးနောက်သူ့ကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်တာဖြစ်ပါတယ်1995 July 7-14 ရက်တွေအတွင်းအမိမဖော်ပြနိုင်တဲ့ဘော့စနီးယားနဲ့မွတ်စလင်ကလေးသင်ငယ်သက်ကြီးရွယ်ဦးတွေအပါအဝင်လူတထောင်ခန့်ကိုခရာဗီဆာဂိုဒေါင်တစ်ခုအတွင်းကွပ်မျက်ခဲ့ပြီး July 16ရက်မှလည်းအလားတူလူပေါင်းတထောင်ကနေ2000အထိကိုအချင်းချင်းကွပ်မျက်ခဲ့တယ်လို့ဖော်ပြထားပါတယ်ဘော့စနီးယားရဲ့သာသနာ့လိုခေါ်ဆိုခြင်းခံရတဲ့မလာဒစ်ရှာတရားသူကြီးကိုလူလိန်လူညာခမားပြောနေရတဲ့အကုန်လုံးအလိန်ညာတွေကြီးပဲလို့အဟစ်ပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုတရားခွင်ကဖယ်ချခဲ့ပါတယ်။ Red Comrade Shah 1992-95 Bosnia စစ်ပွဲမှာ Bosnia Substaff ဖွဲ့ကိုဦးဆောင်ပြီး Sarajevo မြို့ကိုပြစ်ခတ်သိမ်းပိုက်စီမှာလဲထောင်နဲ့ချီတဲ့လူတွေကိုသေဆုံးစေခဲ့ပါတယ်။ Muslim အမျိုးသားတွေနဲ့ယောက်ျား4,000ကျော်ကိုစပရင်နီဇာမြို့မှာအစုလိုက်ပြုံလိုက်ဆက်ဖြတ်မှုနဲ့ပတ်သက်လို့လဲမလာဒစ်တာဝန်ရှိတယ်လို့တရားသူကြီးတွေကမှတ်ချက်ချပါတယ်မလာဒစ်ရဲ့ရှင်းနေကတော့ဒီစီရင်ချက်နဲ့ပတ်သက်ပြီးအယူဝင်မယ်လို့ဆိုပေမဲ့ဒီဆုံးဖြတ်ချက်တစုံတရာအပြောင်းလဲဖြစ်လာနိုင်ကြမရှိဘူးလို့အကဲခတ်တွေကပြောကြပါတယ
်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေကို ethnic cleansing ခေါ်လူမျိုးစုအလိုက်ရှင်းလင်းမှုဖြစ်သတ်မှတ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်ရရှိနိုင်တဲ့အချက်လက်တွေကိုဂရုတစိုက်သေချာဆက်စစ်ပြီးတဲ့နောက်လူမျိုးစုလိုက်ရှင်းလင်းမှုမြောက်တယ်ဆိုတာရှင်းနေတယ်လို့ဗုဒ္ဓဦးနေ့ထုတ်ပြန်တဲ့ကြေညာချက်မှာတေလာဆန်ကဖော်ပြပါတယ်။ရိုဟင်ဂျာတွေရာပေါင်းများစွာတည်ဆုံပြီး6သိန်းကျော်နေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်စခန်းတွေထဲရောက်ရှိသွားစေခဲ့တဲ့တိုက်ခိုက်မှုတွေရဲ့နောက်ွယ်မှာဘာတွေဖြစ်ခဲ့တယ်ဆိုတာအမေရိကန်အရာရှိတွေစုံစမ်းစစ်ဆေးခဲ့ကြတာပါ။ဗုဒ္ဓဦးနေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုနဲ့ပတ်သက်ပြီး ethnic cleansing ဆိုတဲ့အသုံးနှုန်းကိုပထမဆုံးချိန်သုံးစွဲလိုက်တာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မရိမှုဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြဋ္ဌာန်းခေါ်ဆိုနိုင်တယ်လို့ကုလသမဂ္ဂကပြောထားပြီးဖြစ်တဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေကိုမြန်မာစစ်တပ်ကတော့ထပ်ခါတလဲလဲညှဉ်းဆန်းထားပါတယ်
။ဘူဟမ်မင်ဂျီဖရန်စစ်စာမြန်မာစစ်တပ်အကြီးအကဲနဲ့တွေ့ဆုံပြီး စစ်တပ်ရဲ့နှိပ်ကွပ်မှုခံရတဲ့ဆိုတဲ့ရိုဟင်ညာမွတ်စလင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။နိုဝင်ဘာ26ဆက်တင်ဘာမြန်မာနိုင်ငံခီးစဉ်တွင်ဗိုလ်ချုပ်မှုကြီးမင်းအောင်ဟန်နဲ့တွေ့ဆုံပြီးတဲ့နောက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာမှာဖြစ်ပါတယ်။ယဟန်မင်းကြီးရဲ့ခီးစဉ်တွင်ဗိုလ်ချုပ်မှုကြီးနဲ့လည်းတွေ့ဆုံသင့်တယ်လို့မြန်မာနိုင်ငံကကာဒီနယ်ယဟန်မချားလ်စ်ဘူကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီခီးစဉ်တွင်ဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံမှာတင်းမာမှုတွေပေါ်ပေါက်လာမှာကိုစိုးရိမ်တဲ့အတွက်ရိုဟင်ညာဆိုတဲ့အသွုံနှုတ်ကိုမသုံးဖို့လဲယဟန်မင်းကြီးကိုအကြံပြုခဲ့ပါတယ်။ဒီအသွုံနှုတ်ကိုသုံးခြင်းအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုတိုင်းရင်းသားလူနည်းစုအဖြစ်အစည်းအမှတ်ပြုရရောက်နိုင်တယ်လို့ယူဆတဲ့အတွက်မြန်မာစစ်တပ်နဲ့အစိုးရအရာရှိတွေကသုံးဆွဲဖို့ညှဉ်းဆန်ထားကြပါတယ်။လူ့အခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂတို့ကမြန်မာစစ်တပ်ဟာမွတ်စလင်လူနည်းစုတို့အပေါ်ကြမ်းကြုတ်ရက်စက်မှုတွေကိုကျူးလွန်တယ်လို့စွပ်စွဲထားပါတယ်။ရိုဟင်ညာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတယ်လို့ကုလသမဂ္ဂကမှန်းထားပြီးသူတို့အထက်ကတချို့ကိုဒီဇင်ဘာ1ရက်မှာစတင်မဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ယဟန်မင်းကြီးတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်တွေ့မှာတော့မြန်မာနိုင်ငံကောင်းဆောင်နေညာရဲ့နိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားရခိုင်ပြည်နယ်ကနေရက်စွန့်ခွာသွားသူတွေပြန်လာနိုင်ရေးနားလည်မှုစွာကြံလာတရက်ကိုကြာသပတေးနေ့ကျရင်နေပြည်တော်မှာလက်မှတ်ရေးထိုးဖို့ရှိပါတယ်။ဗုဒ္ဓနေ့ကကောင်းကောင်းမွန်မွန်ဆွေးနွေးခဲ့ကြပြီးကြာသပတေးနေ့မှာသဘောတူညီမှုလက်မှတ်ရေးထိုးဖို့မျှော်လင့်နေနောက်ဆုံးအဆင့်ရောက်နေပါပြီလို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံဝင်ကြီးဦးကျော်တင့်ဆွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝင်ကြီး AH Mahmoud Ali ကပြောကြားကြောင်း The Daily Star သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာပြဿနာပါဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုအချိန်ချင်းညှိနှိုင်းခဲ့ကြပြီးမှအခုလိုသဘောတူညီမှုရရှိရေးဆွေးနွေးခဲ့ကြတာပါ။ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝင်ကြီးဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အပိသက်ဆွေးနွေးမယ်လို့လည်းဖော်ပြထားပါတယ်။ဒုက္ခသည်ပြန်လာနိုင်မယ့်အချိန်သတ်မှတ်ရေးနဲ့စစ်ဆေးရေးလုပ်ငန်းစဉ်မှာကုလသမဂ္ဂနဲ့တကွနိုင်ငံတကာအတိုင်းဝိုင်းတို့ပါဝင်ရေးကိုဘင်္ဂလားဒေ့ရှ်ဘက်ကလိုလားပေမဲ့မြန်မာဘက်ကလက်ခံမယ်မခံဘူးဆိုတာမသိရသေးပါဘူး။
UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပါဇီတမ်ယူရောဗီရာသတင်းများဆက်လက်ကြေညာနေပါတယ်။ဇင်ဘာဝေနိုင်ငံမှာသမ္မတယာရုဆက်ခံမဲ့အမရှင်မနဂါဝါဟာပြည်ပမှနှစ်ပတ်ကြာနေထိုင်ခဲ့ပြီးတဲ့နောက်ဗိုလ်ထုနယ်ကပြန်လာရောက်ရှိလာပါပြီ။နိုင်ငံဝန်နှစ်ပေါင်းများစွာဦးစိုးခဲ့တဲ့သမ္မတရောဘတ်မူဂါဘေအင်ဂါနေ့မှနှုတ်ထွက်သွားပြီးတဲ့နောက်သူယာရုဆက်ခံဖို့ပြန်လာခဲ့တာဖြစ်ပါတယ်။မနဂါဝါဟာစောက်ကြနေကြရင်သမ္မတသစ်အဖြစ်ကျန်းသစ်စာချိန်ဆမယ်လို့ဇင်ဘာဝေပါလီမန်ဥက္ကဋ္ဌကပြောပါတယ်။မူဂါဘေကသူ့ကိုဒုတိယသမ္မတယာရုကထုတ်ပယ်လိုက်ပြီးနောက်နိုဝင်ဘာ6ရက်နေ့မှာပြည်ပကိုထွက်ခေါ်သွားခဲ့တာဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံသားတယောက်ကတော့ဒါဟာကြီးမားတဲ့ထိုးဖောက်ကျော်လွှမ်းမှုတရားဖြစ်တယ်။ဒါကြောင့်ဇင်ဘာဝေပြည်သူတွေကဖျားသခင်ကိုကျေးဇူးတင်တဲ့ဆုတောင်းပြတာဖြစ်တယ်။နှစ်ပေါင်း30ခုနှစ်လုံးဒုက္ခခံရတာဖြစ်တယ်လို့ဝန်သားအာရပြောခဲ့ပါတယ်။ဒါပေမဲ့နိုင်ငံသားဆက်ဆံရေးကောင်စီအကြီးအကဲအဖွဲ့ဝင်ဂျွန်ကမ်ဘယ်ကတော့မနဂါဝါဟာလည်းမူဂါဘေအုပ်ချုပ်ရေးမှာအဓိကအခန့်ကဏ္ဍကပါဝင်တဲ့သူတယောက်ဖြစ်တဲ့အတွက်အထူးရေးပုံတံအချိန်တို့အတွင်းမှာပြောင်းလဲဖို့မမျှော်လင့်နိုင်ဘူးလို့ဆိုပါတယ်။အသက်93နှစ်အရွယ်ရောဘတ်မူဂါဘေဟာဇင်ဘာဝေနိုင်ငံ1980ဘရစ်တရှ်လက်အောက်တူကလွတ်လပ်ရပြီးနောက်ကစပြီးဇက်တိုက်အုပ်ချုပ်လာခဲ့သူဖြစ်ပါတယ်။နိုင်ငံသားတွေအပေါ်ရိုက်နှက်မှုနှိမ့်ပန်းနှိမ့်ဆက်မှုနိုင်ငံရေးအတိုက်အခံတွေကိုသတ်ဖြတ်မှုပါဝင်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မကြာခဏဝေဖန်ခံရသူတွေဖြစ်ပါတယ်။သူရဲ့မဟာမိတ်တွေနဲ့သူ့ကိုထောက်ခံသူတွေလူပြူတွေပိုင်တဲ့မြေယာတွေကိုအတင်းအဓမ္မစိမ့်ပိုက်ခဲ့တဲ့2000ပြည့်ကစပြီးသမ္မတမူဂါဘေအပေါ်အနောက်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့တဲ့အတွက်စီးပွားရေးအထူးချွတ်ချုံကျသွားခဲ့တာဖြစ်ပါတယ်
နိုဝင်ဘာလ15ရက်နေ့ကစပြီးဆက်သွယ်ပြတ်တောက်သွားတဲ့အာဂျင်တီးနားရေငုပ်သင်္ဘော ARA ဆန်ဟွမ်းဟာသင်္ဘောသား44ယောက်စာအောက်ဆီဂျင်အလုံးလောက်ရှိနိုင်တော့မှာမဟုတ်ဘူးလို့သိရပါတယ်ဆန်ဟွမ်းရေငုပ်သင်္ဘောဟာလေထပ်မဖြည့်ပဲရေအောက်မှာရက်တက်တဲ့တပတ်အထိသာနေနိုင်ပါတယ်တန်ချိန်2000လေးတဲ့ဒီရေငုပ်သင်္ဘောဟာရေပြင်ပေါ်မှာဒီဇယ်သုံးပြီးရေအောက်မှာတော့ဘက်ထရီသုံးလျှက်စစ်မော်တာတွေနဲ့လည်ပတ်နေခဲ့ရတာဖြစ်ပြီးလျှက်စစ်တအားပြဿနာနဲ့ကြုံနေရတယ်လို့နောက်ဆုံးသတင်းပေးပို့ခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်စနစ်အပြည့်အဝနိုင်ငံစီးနဲ့ထပ်မံထပ်သွင်းလိုက်ပါတယ်။ဒီလိုရဟာသတိသဘောလုံဆောင်ချက်ဖြစ်ပေမဲ့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုဆွံ့လွှတ်ဖို့တိုးမြှင့်ဖိအားပေးတယ်လို့သုံးသပ်သူတွေကယူဆပြီးအများအပြားကကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီလိုဖိအားပေးမှုအပေါ်တရုတ်နိုင်ငံရဲ့ပါဝင်ကူညီမှုပေါ်မှာအောင်မြင်မအောင်မြင်ဆိုတဲ့အချက်ကမူတည်နေတယ်လို့လည်းဆိုကြပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့မက်ခွာညူတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်ပါပြီ။သောရရှိမြခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရဟာရိုဟင်ဂျာတွေပေါ်အက်တနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဗိုလ်ရုံးနေမှာတရားဝင်ပြောကြားလိုက်ပါတယ်။ဒါအပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောကြားလိုက်ပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တွင်မြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လန်းတို့နဲ့တွေ့ဆုံခဲ့ပြီးအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုနိုဝင်ဘာလ22ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတော့ဝန်ကြီးတီလာဆင်ထုတ်ပြန်တဲ့အမေရိကန်အစိုးရရဲ့သဘောထားကြေညာချက်ကိုတော့နိုင်ငံရေးဌာနအစ်မြင့်အရာရှိတဦးကတယ်လီဖုန်းကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
် After a careful and thorough analysis of the available factsthe secretary has noted that it is clear that the situation in northern Rakhine state constitutes ethnic cleansing against the Rohingya
ရရှိထားတဲ့အချက်လက်တွေပေါ်ဂရုတစိုက်တည်တည်ချာချာစစ်ဆေးပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းမှုဖြစ်ပေါ်နေတဲ့အကြောင်းဝန်ကြီးဒေလာဆန်ကသတ်မှတ်လိုက်ပါတယ်။အဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းဝန်ကြီးကပြောခဲ့ပါတယ်။အဲ့ဒီလိုတာဝန်ယူမှုတာဝန်ခံမှုရှိလာရေးအတွက်မြေပြင်အခြေအနေတွေပေါ်ယုံကြည်ရလောက်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပြင်အထွေထွေညီလာခံရဲ့လူ့ခွင့်ရေးဆိုင်ရာကော်မတီဖြစ်တဲ့ TAT ကော်မတီမှလည်းအမေရိကန်ကအပြုသဘောဆောင်တဲ့ပံ့ပိုးမှုတွေလှုံ့ဆော်ခဲ့ပါတယ်။အမေရိကန်ရဲ့ဥပဒေနဲ့အညီပြစ်မှတ်ထားအရေးယူမှုအပါအဝင်တာဝန်ခံမှုရှိလာရေးအတွက်လည်းဆက်လက်လှုံ့ဆော်သွားမှာဖြစ်ပါတယ်
။ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနဲ့ပြည်တွင်းမှာနေရဆွန့်ခွာထွက်ပြေးသွားကြသူတွေအတွက်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်ဆက်လက်ပံ့ပိုးသွားမယ်ဆိုတာကိုလည်းဝန်ကြီးတီလာဆန်ကရှင်းလင်းစွာပြောကြားထားပြီးဖြစ်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီအစ်စင်မြင့်အရာရှိကပြောကြားခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ခက်ခဲရှုပ်ထွေးတဲ့ဒီပြည်ပခပြည်လဲရေးအတွက်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်တမတော်ရဲ့ထောက်ခံအားပေးမှုဟာလည်းအင်မတန်အရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာကိုအမေရိကန်အစိုးရကအတိအမှတ်ပြုကြောင်းလဲနိုင်ငံရေးဌာနအစ်စင်မြင့်အရာရှိကပြောပါတယ်။အမေရိကန်အစိုးရကအခုလိုသဘောထားထုတ်ပြန်ကြေညာတာဟာအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့အတွက်ရည်ရွယ်ချင်းဖြစ်တယ်ဆိုတာကိုဝန်ကြီးတလာဆင်ရဲ့ကြေညာချက်မှာဖော်ပြထားကြောင်းလဲနိုင်ငံရေးဌာနအစိုးရအရာရှိကအခုလိုဆက်ပြောပါတယ
်။ And I'll just note further from the secretary's statement that the efforts by the United States on this crisis have focused
လက်ရှိရခိုင်ပြည်နယ်ပြည်ပခါပေါ်အမေရိကန်အစိုးရရဲ့အာရုံစိုက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီးတေလာဆန်ရဲ့ကြေညာချက်ထဲမှာဖော်ပြထားတဲ့တခြားအချက်ကိုလည်းကျွန်မကထပ်ပြောချင်ပါတယ်။အဲ့ဒါကတော့ပထမအချက်အနေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးပဲဖြစ်ပါတယ်။ဒုတိယအချက်ကတော့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေနေရပ်ပြန်လာနိုင်ရေးပါ။တတိယအချက်ကရခိုင်ပြည်နယ်အတွင်းစာနာမှုဆိုင်ရာအကူအညီတွေတိုးချဲ့လှုပ်ဆောင်နိုင်ရေးနဲ့သတင်းမီဒီယာတွေတွားရောက်ခွင့်ရရေးဖြစ်ပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေအတွက်အရေးယူမှုနဲ့ပြဿနာရဲ့အခြေခံအကြောင်းရင်းကိုရေရှည်ဖြစ်ရှင်းနိုင်မဲ့နည်းလမ်းကိုရှာဖွေရေးတို့အတွက်ဖြစ်ပါတယ်
။အခုလိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျွလွနေတယ်လို့ပါကြောင့်တတ်မှတ်ရတယ်လဲဆိုတာနဲ့ပတ်သက်လို့တော့တယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲနိုင်ငံရေးဌာနကတခြားအစိုးရအရာရှိတူကအခုလိုရှင်းပြပါတယ်။
The term ethnic cleansing is not defined in the context of either international law or domestic law. However, it is a descriptive term and it carries
ethnic cleansing လူမျိုးအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့ဝါဟာရကိုနိုင်ငံတကာဥပဒေမှာရောပြည်တွင်းဥပဒေတွေမှာပါအနက်အဓိပ္ပာယ်ဖွင့်ဆိုထားတာမရှိပါဘူး။ဒါပေမဲ့ဖြစ်ပေါ်နေတဲ့ပြဿနာဟာအရေးကြီးတယ်ဆိုတာကိုသရုပ်ပေါ်လင်းစေတဲ့ဝါဟာရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်ဒီလိုသတ်မှတ်လိုက်တဲ့အတွက်လှုပ်ဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်တော့မပါဝင်ပါဘူး။ဒါပေမဲ့လည်းဒီကိစ္စအပေါ်ကျွန်တော်တို့အနေနဲ့ဆွေးနွေးမှုရှိတယ်ပြဿနာပြည်လဲရေးအတွက်ကူစားပေးလိုစိတ်ရှိတယ်ဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုပြောင်းပြန်လုပ်ပြီးထွက်ပြေးသွားကြသူတွေသူတို့သဘောနဲ့ဂုဏ်သိက္ခာရှိနေရပြန်နိုင်ရေးအတွက်ဖြစ်ပါတယ
် ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့ဝါဟာရဟာတခြား crime against humanity လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု genocide လူမျိုးရုံးတပ်ဖြတ်မှုစတဲ့ဘော့စနီးယားတပ်ဖွဲ့ခေါင်းဆောင် Ratko Mladic ကို Netherlands နိုင်ငံတဟိမျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာရာဇဝတ်ခုံရုံးကဗိုလ်ထုနှင့်မှာတသက်တကျွန်းစီရင်ချက်ချလိုက်တဲ့ပြစ်မှုတွေလိုနိုင်ငံတကာဥပဒေအရအမတန်ကြီးမားတဲ့ပြစ်ဒဏ်တွေချမှအရေးယူနိုင်တဲ့ပိုပြီးတိကျတဲ့ပြစ်မှုမျိုးမဟုတ်ကြောင်းလဲနိုင်ငံရေးဌာနအရာရှိကပြောပါတယ်
။ဦးဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။ နောက်ထပ်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနဘက်ကသတင်းတပုတ်ကိုဆက်ရမယ်ဆိုရင်2008ခုကလေးစစ်သားများအုံပြမှုကာကွယ်ရေးဥပဒေအရကမ္ဘာတဝန်းကလေးစစ်သားအုံပြတဲ့နိုင်ငံ၏စီးရင်ကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ရပါတယ်။2018ခုနှစ်အတွက်ထုတ်ပြန်တဲ့စီးရင်မှာမြန်မာအာဖဂန်နစ္စတန်နဲ့အီရတ်တို့ကိုထည့်သွင်းခြင်းမပြုဖို့နိုင်ငံသား၏ဝန်ကြီး Rex Tillerson ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံသား၏ဌာနအတွင်းမှာမကျေနပ်တဲ့တိုင်တန်းချက်တွေထွက်လာခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
CSPA လို့တို့ကခေါ်တဲ့ခရစ်စစ်သားများအသုံးပြုမှုဟန်တားရေးဥပဒေကို2008ခုကပြဋ္ဌာန်းခဲ့ပြီး2009ခုဇွန်လမှာစတင်အာဏာသက်ရောက်လာခဲ့တာပါဒီဥပဒေရအမေရိကန်နိုင်ငံသား၏ဌာနကနှစ်စဉ်ထုတ်ပြန်တဲ့တစ်ခေါ်လူကုန်ကူးမှုအစီရင်ခံစာမှာအစိုးရစစ်တပ်ဒါမှမဟုတ်အစိုးရထောက်ခံတဲ့လက်နက်ကိုင်အင်အားစုတွေကခရစ်စစ်သားတွေစီးယုံမှုအသုံးပြုမှုတွေကိုပြုလုပ်နေတဲ့နိုင်ငံတွေရဲ့စီးရင်ကိုထုတ်ပြန်ရမှာဖြစ်ပါတယ်အမေရိကန်နိုင်ငံသား၏ဌာနကဇွန်လကထုတ်ပြန်ခဲ့တဲ့2009လူကုန်ကူးမှုအစီရင်ခံစာမှာကမ္ဘာတစ်ဝန်းကလေးစစ်သားများအသုံးပြုတဲ့နိုင်ငံတွေစီးရင်ကိုဖော်ပြရမှာမြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုစီးရင်ထဲမှာထည့်သွင်းထားခြင်းမပြုပါဘူး။ကမ္ဘာတစ်ဝန်းရှိသံယုံတွေနဲ့ထိတ်တန့်အမေရိကန်အစိုးရအရာရှိတွေပြုစုပေးပို့တဲ့အချက်အလက်တွေအရဒီသုံးနိုင်ငံမှာကလေးစစ်သားတွေအသုံးပြုမှုရှိပြီးစီးရင်မှာထည့်သွင်းဖို့အကြံပြုထားပေမယ့်နိုင်ငံသား၏ဝန်ကြီး Rex Tillerson ကအချက်လက်တွေကိုလေ့လာပြီးမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဇွန်လမှာလူကုန်ကူးမှုအစီရင်ခံစာထုတ်ပြန်ပြီးကလေးစစ်သားအသုံးပြုမှုနိုင်ငံတွေစီးနှက်မှာအဆိုပြုတဲ့17နိုင်ငံနဲ့မြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုထည့်သွင်းထားခြင်းမရှိတဲ့အတွက်နိုင်ငံသား၏ဌာနရဲ့သဘောထားကွဲပြားမှုကိုတင်ပြနိုင်တဲ့နှီးကိုသုံးပြီးအခုလိုနိုင်ငံသား၏ဌာနအရာရှိတရားစင်လောက်ကမကျေနပ်ချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရပုဂ္ဂိုလ် Heather Nowet ကနိုဝင်ဘာ27ရက်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားခဲ့ပါတယ
်။ When it came to looking at Burma and also Iraq and also Afghanistan, the secretary made the decision to not have those countries.
မြန်မာနိုင်ငံပြင်အီရတ်အာဖဂန်နစ္စတန်တို့ကိုလေ့လာရမှာနိုင်ငံသား၏ဝန်ကြီးအနေနဲ့ဒီနိုင်ငံတွေကိုစီးမမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာကသူလက်ခံရရှိတဲ့သတင်းအချက်အလက်တွေဟာခိုင်လုံတယ်လို့ယူဆလို့ဖြစ်ပါတယ်။အချက်အလက်အားလုံးကိုသူပြန်လေ့လာသုံးသပ်ပြီးဥပဒေနဲ့ညီဒီနိုင်ငံတွေကိုမထည့်သွင်းသင့်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုသူချမှတ်ခဲ့တာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Newett ကဖြေကြားသွားတာပါ။ခုလိုမြန်မာအပါဝင်သုံးနိုင်ငံကိုထည့်သွင်းထားခြင်းမရှိတာကလည်းရရှိတဲ့အချက်လက်တွေပေါ်မှာမူတည်တယ်လို့ Miss Newett ကပြောပါတယ
် When these designations are made there's a lot of information that comes in
နိုင်ငံဘီကိုစီးပြုဖို့တတ်မှတ်ရမှာသတင်းအချက်လက်တွေအများကြီးလက်ခံရရှိပါတယ် NGO တွေထံကတခါတရံနဲ့တန်ယုံတွေထံကတခါတရံနဲ့ထောက်လှမ်းရေးသတင်းရက်ွက်တွေကအမျိုးမျိုးပါပဲအချက်လက်တွေအများကြီးလက်ခံရရှိပြီးနိုင်ငံသား၏ဌာနကလေ့လာစီစစ်တာပါမှန်ကန်နဲ့ခိုင်လုံနဲ့ဆိုတာကိုတေချာအောင်လုပ်ပါတယ်လို့ Miss Newett ကဖြေကြားခဲ့တာပါ။အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson အနေနဲ့မကြသည့်မီကအာဆီယံညီလာခံကြီးအပြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ထို့စီမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်းနဲ့လည်းတွေ့ဆုံခဲ့ရမှာဒီခလစ်စစ်သားအကြောင်းနဲ့ပတ်သက်လို့ဆွေးနွေးကောင်းဆွေးနွေးနိုင်ပွဲရှိတယ်လို့ Miss Newett ကဖြေကြားခဲ့ပါတယ
်။ In the meetings in Burma there are huge issues to be discussed
မြန်မာနိုင်ငံမှာရောက်ရှိစဉ်အရေးကြီးတဲ့ကိစ္စရပ်တွေကိုအများကြီးဆွေးနွေးခဲ့ပါတယ်။လက်ရှိအရေးကြီးတဲ့ကိစ္စရပ်တွေဖြစ်တဲ့ရိုဟင်ဂျာ6သိန်းကျော်တို့နိုင်ငံကနေအတင်းအဓမ္မထွက်ပြေးရတဲ့ဖြစ်ရပ်အမျိုးသမီးတွေအဓမ္မပြုချင်ခံရတဲ့ဖြစ်ရပ်ကလေးတွေအသက်ခံရတဲ့ဖြစ်ရပ်တွေအကြောင်းစသဖြင့်လို့ပါ။ဒီအကြောင်းတွေကိုလည်းသိကြပြီးဖြစ်ပါတယ်။ဒီကလေးစစ်သားကိစ္စနဲ့ပတ်သက်လို့တော့ခက်သွင်းဆွေးနွေးနိုင်ပွဲရှိပါတယ်။တန်တမာရေးဆွေးနွေးမှုတွေဖြစ်လို့အသေးစိတ်ကိုကျမအားလုံးမသိပါဘူး။ဒါပေမဲ့ဒီလိုမျိုးကိစ္စရပ်တွေကိုကမ္ဘာတစ်ဝန်းနိုင်ငံတွေနဲ့ကျမတို့ဆွေးနွေးရမှာပုံမှန်အားဖြင့်ထည့်သွင်းဆွေးနွေးလို့ရှိပါတယ်လို့ Miss Newett ကဖြေကြားသွားပါတယ်။ဒါပြင်နိုင်ငံတကာနိုင်ငံချင်းစီမှာကလေးစစ်သားအသုံးပြုမှုနည်းတယ်။အတီးမပြုတ်နိုင်ဘူး။ကလေးစစ်သားအသုံးပြုမှုပပျောက်ရေးကြိုးပမ်းမှုမှာတိုးတက်မှုရရှိတာကိုလည်းထည့်သွင်းစဉ်းစားတဲ့အကြောင်းနဲ့ကလေးစစ်သားအသုံးပြုမှုကိုအမေရိကန်ပြည်ထောင်စုအနေနဲ့မုံတီရှုံချတဲ့အကြောင်းလဲ Miss Newett ကပြောသွားပါတယ်။ဝင်ကြီးတလစင်အနေနဲ့မြန်မာအပါအဝင်အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုကလေးစစ်သားများအသုံးပြုတဲ့နိုင်ငံတွေစီးနှက်မှာထည့်သွင်းထားခြင်းမပြုတာဟာအမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့ကလေးစစ်သားများအသုံးပြုမှုဟန်တားရေးဥပဒေကိုဖောက်ဖျက်ရာရောက်တယ်လို့လဲမကျေနပ်သူတွေကထောက်ပြကြတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်။
ဒါကတော့ကမ္ဘာတစ်ဝှမ်းကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေစီးမှာမြန်မာနိုင်ငံကိုထည့်သွင်းခြင်းမပြုဘဲနိုင်ငံသားရေးဝန်ကြီး Rex Tillerson ကဆုံးဖြတ်ခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဖက်ကိုလှည့်ရအောင်ပါဘော့စနီးယားဆပ်တမှုရက်ကူမလာဒစ်ကိုဘော့စနီးယားမှာ1990ပြည်လွန်နှစ်တွေကလူမျိုးစုပြည်ပခါတွေအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ယူဂိုစလာဗီးယားနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်မှုခုံရုံးကဒီကနေ့တတကြွန်းထောင်ဒဏ်ချမှတ်လိုက်ပါတယ်ယူဂိုစလာဗီးယားနိုင်ငံပြိုကွဲမှုနောက်ပိုင်း1995ခုနှစ်တုန်းကမွတ်စလင်အမျိုးသားနဲ့ယောက်ျားကလေးအနည်းဆုံး 9,000 လောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးတော့စွဲချက်17ခုနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာဘိုးချုပ်ကြီးရက်ကူမလာဒစ်ကိုပြစ်ဒဏ်ချမှတ်ခဲ့တာလည်းဖြစ်ပါတယ်မတ်တင်ကြီးထက်ကစူးစီးပြီးတော့တင်ပြထားပါတယ်နားဆင်ပ
ါ For having committed these crimes the chamber sentences Mr. Ratko Mladic to life imprisonment.
ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက် Mr. Ratko Mladic ထောင်ဒဏ်တစ်သက်ချခံစေလို့တရားသူကြီး Alphonse Ori ကအမိန့်ချမှတ်လိုက်တာပါ။မွတ်စလင်အမျိုးသားနဲ့ယောက်ျားကလေးအနည်းဆုံး 9,000 လောက်သေဆုံးခဲ့ရတဲ့ Srebrenica အစုလိုက်ပြုံလိုက်တပ်ဖြတ်မှုကြီးနောက်ပိုင်းဆယ်စုနှစ်နှစ်ခုကျော်အကြာမှာ Bosnia Sub တပ်ဖွဲ့ရဲ့တပ်မှုကြီးဘိုးချုပ်ကြီးရက်ကိုမလာဒစ်ကိုစွဲချက်၁၁ခုနဲ့စစ်ဆေးခဲ့ပြီးတဲ့နောက်ပိုင်းစွဲချက်၁၀ခုမှအပြစ်ရှိကြောင်းတွေ့ရတယ်လို့နယ်သာလန်နိုင်ငံဒီဟိတ်မြို့ယူဂိုစလားဗီးယားနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်မှုခုံရုံး ICTY ကတရားသူကြီး Alphonse Ori ကတရားစီရင်ချက်ကိုဖတ်ကြားလိုက်ပါတယ
် Chamber finds Ratko Mladic not guilty of count 1 genocide and guilty as a member of various joint criminal enterprises of the following counts.
Rego Mladic အနေနဲ့နံပါတ်1ဆွဲချက်ဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုမှာအပြစ်မရှိကြောင်းတရားရုံးအနေနဲ့တွေ့ရှိပါတယ်။ဒါပေမဲ့နောက်ပိုင်းဆွဲချက်တွေမှာပြစ်မှုထင်ရှားတာကိုတွေ့ရပါတယ်။ဆွဲချက်2လူမျိုးတုံးတပ်ဖြတ်မှု၊ဆွဲချက်3ဖိနှိပ်နှိမ့်ပတ်မှု၊လူသားတို့ကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု၊ဆွဲချက်4မျိုးဖြုတ်တုတ်တင်မှု၊လူသားတို့ကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု၊ဆွဲချက်5လူသတ်မှုလူသားတို့ကိုချမ်းကျင်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်6လူသတ်မှုစစ်ပွဲဆိုင်ရာဥပဒေကိုချိုးဖောက်မှုဆွဲချက်9တိုင်းပြည်ကနေနှင်ထုတ်မှုလူသားတို့ကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်8လူမဆန်စွာဖိအားပေးပြောင်းရွှေ့မှုလူသားတို့ကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်9အကြမ်းဖက်မှုစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဆွဲချက်10ရဲသားတွေကိုတရားမဲ့တိုက်ခိုက်မှုစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဆွဲချက်7တရားခံဖမ်းဆီးမှုစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်မှု
စစ်ကောင်းဆောင်ဟောင်းမလာဒစ်ဟာဆဘရနီစာမြို့ကဘော့စနီးယားမွတ်စလင်တွေကိုရှင်းလင်းဖျက်ဆီးဖို့ရည်ရွယ်ခဲ့ကြောင်းနဲ့ဆာရာဂျေဗိုမြို့မှာလည်းဘုံးကျဲတိုက်ခိုက်မှုတွေလက်ဖြောင့်တနတ်သမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အရက်သားတွေတည်ဆုံအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းခုံရုံးကဆုံးဖြတ်တာပါဘော့စနီးယားဆပ်လူမျိုးတွေသာရှိမဲ့သမရနိုင်ငံတော်ထူထောင်ဖို့ရည်ရွယ်ကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကထောက်ပြခဲ့ပါတယ်1995ခုနှစ်ဇူလိုင်လမှာကုလသမဂ္ဂကအကာအကွယ်ပေးထားတဲ့ဆဘရနီစာဒေသကိုဘော့စနီးယားဆပ်တပ်ဖွဲ့တွေကကျူးကျော်ခဲ့တာပါဘော့စနီးယားမွတ်စလင်တွေထိန်းချုပ်ရာဒေသကိုအရောက်ပြေးဖို့အမျိုးသားတပေါင်းခွဲလောက်အနီးကတောအုပ်ထဲကိုထွက်ပြေးကြတာပါဒီလူတွေလွတ်မသွားအောင်ဆပ်တပ်ဖွဲ့တွေကလိုက်လံတားဆီးတာဖြစ်ပါတယ်စစ်ကြီးပြီးမှာတော့ဆဘရနီစာဒေတာတွင်မှာအစုလိုက်ပြုံလိုက်မြုပ်နှံခံထားရတဲ့ထောင်နဲ့ချီတဲ့တေဆုံးသူတွေရဲ့အကျွင့်အကြံတွေကိုတွေ့ရှိခဲ့ကြရပါတယ်။နိုင်ငံတကာရာဇဝတ်မှုခုံရုံးကစစ်ကောင်းဆောင်မလာဒစ်ကိုထောင်နဲ့တသက်ချမှတ်လိုက်ပြီးနောက်မှာတော့ဘော့စနီးယားကစစ်တမ်းခန့်ခဲ့ကြရသူတွေပျော်ရွှင်နေကြပါတယ်။ဆဘရနီစာတပ်ဖြတ်မှုအတွင်းသားတွေကိုဆုံးရှုံးခဲ့ရတဲ့မိခင်တဦးကတော့
ဆက်စထရာကောစူပရူဂါ
မဆန်းနဲ့ကြာမြင့်ခဲ့ပြီးဖြစ်တဲ့အမှန်တရားနဲ့တရားစီရင်မှုအတွက်သိတ်ကိုကျေနပ်ရပါတယ်။မိခင်တဦးအနေနဲ့အမတဦးအနေနဲ့ဇနီးတဲ့တဦးအနေနဲ့ The Hague ခုံရုံးကိုလေးစားသမှုနဲ့ဥညွတ်ပါတယ်
။16နှစ်ကြာထွက်ပြေးနေပြီး9နှစ်ကြာထိန်းသိမ်းခံခဲ့ရပြီးနောက်ဘော့စနီးယားဆပ်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးရက်ကိုမလာဒစ်ကိုစီရင်ချက်ချတဲ့လုပ်ငန်းစဉ်အတွင်းမှာတော့အသက်85နှစ်ရှိပြီဖြစ်တဲ့ဘိုးချုပ်ကြီးဟောင်းရက်ကိုမလာဒစ်ကစောက်တီယာမရဒေါသတကြီးဖြစ်နေတာကြောင့်တရားရုံးကနေခေါ်ထုတ်သွားဖို့တရားသူကြီးကညွှန်ကြားခဲ့ရပြီးတဲ့နောက်မှာတရားစီရင်ချက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ရှင်
မတ်တငီထိုင်စူးစီးတင်ပြတော်တာဖြစ်ပါတယ်ခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ထိုင်းနိုင်ငံကလူကုန်ကူးမှုတက်ဖြည့်ရေးလှုပ်ဆောင်မှုနဲ့လေလုတ်သားများရပိုင်ခွင့်ဆုံးရှုံးနေမှုများရှိမရှိဆိုတာကိုလေ့လာစုံစမ်းမှုအတွက်မြန်မာရေလုတ်သားများအများဆုံးအလုပ်လုပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းငါးဖမ်းဆက်လီတွေပေါ်ကိုထိုင်းအစိုးရတာဝန်ရှိသူတွေကနိုဝင်ဘာလ22ရက်နေ့မှာတက်ရောက်ပြီးတော့စစ်ဆေးမှုတွေစတင်ခဲ့တယ်လို့သိရပါတယ်အကြောင်းစုံကို VOE သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်နားဆင်ပါခင်ဗျာ
ထိုင်းနိုင်ငံကလူ့သမားအခွင့်အရေးဆုံးရှုံးမှုကာကွယ်စောင့်ရှောက်ရေးဆိုင်ရာအကြီးအကဲအရာရှိကိုယ်တိုင်ဦးဆောင်ပြီးဒေသဆိုင်ရာအာဏာပိုင်တွေပါဝင်တဲ့အဖွဲ့ဟာထိုင်းတောင်ပိုင်းကလှေတွေပေါ်မှာအလုတ်ခိုင်းစေခံနေရတဲ့လှေလုတ်သားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းစစ်ဆေးခဲ့ကြတာဖြစ်ပါတယ်။ဒီငါးဖမ်းဆက်လီတွေပေါ်မှာအများစုလုတ်ကန်နေကြတာကတော့မြန်မာနိုင်ငံသားတွေဖြစ်ပြီးလူပွဲစားတွေ၊လှေတကြီးတွေရဲ့ရောင်းစားမှုနှိမ့်ဆက်ညှဉ်းပန်းမှုရှိမရှိဆိုတာကိုဆက်လီတွေပေါ်တက်ရောက်ပြီးရှောင်းတခင်စစ်ဆေးမှုတွေလုပ်ခဲ့တာပါ။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့
ရခိုးထိုင်းမှာငါးဖမ်းလေတွေပေါ်မှာတက်ပြီးတော့စစ်တယ်ဆေးတယ်ဆိုတာကထိုင်းငါးဖမ်းလေလုံးမဲ့လူကုန်ကူးတဲ့လူတွေမရှိအောင်စပြတ်အောင်လုပ်နေပါတယ်ဆိုတော့နိုင်ငံတကာကိုပြဖို့အတွက်ကသူတို့အတွက်အထူးအရေးပေးကြတဲ့အလုပ်ဖြစ်တယ်။တရားမဝင်တဲ့အလုပ်သမားတွေလူကုန်ကူးခံရတဲ့လူတွေနဲ့ကြေးကျွတ်ပြီးခိုင်းကျင်နေပေမဲ့ဒါဒီတော့တာရှည်မှလုပ်လို့မရဘူး။တရားဥပဒေပြင်ဘက်ကလုံရတခုကိုတော့တုတ်ဆိုင်သွားစေတာတော့အမှန်ပဲပေါ့
။ပြီးခဲ့တဲ့ရက်ကပဲမြန်မာနဲ့ကမ္ဘောဒီးယားရေလုတ်သားတွေကိုအင်ဒိုနီးရှားလေတွေပေါ်ကိုရောင်းစားခဲ့တဲ့ထိုင်းလေတကြီးတအုပ်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့အခုလိုစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့ငါးဖမ်းဆက်လီအလုသမားတွေကိုပေးနေတဲ့လုံအားကငွေကြေးရပိုင်ခွင့်ဟာတတ်မှတ်ထားတဲ့လစာတိုင်းရမရဆိုတာတွေဆက်လီတွေပေါ်မှာရေလုတ်သားတွေစားတောက်နေရတဲ့အစားအသောက်တွေဟာလူအခွင့်အရေးစံချိန်စံညွန်းနဲ့ကန့်ညီမညီဆိုတာတွေကိုပါကြီးစုစစ်ဆေးခဲ့ပါတယ်ထိုင်းနိုင်ငံအနေနဲ့အနည်းဆုံး၅နှစ်အစီအစဉ်တွေရေးဆွဲပြီးသူတို့ရဲ့လုပ်ငန်းတွေကိုအကောင့်ထည်ဖော်မှုတွေလုပ်တာတွေကအားကားမှုတွေဖြစ်တယ်ဆိုပြီးဥကြောတောင်းကဆိုပါတယ်
ဒီတိုင်းမှာကောင်းတဲ့ရှင်တွေတခုကဘယ်ဆိုရဌာနမှာမဆိုကျွန့်ကျင်မှုဆိုင်ရာခန့်ကန်တာကိုစဉ်ဆက်မပြမြေထက်လုပ်နေတယ်ဓာတုစရာအားကောင်းတဲ့တစ်ချက်ထိုင်းမှာကဥမာဒီကျွန်တော်တို့ချိတ်ကြောင်းလုံးသမကိစ္စတွေကိုဟိုဥမာ2000တစ်ချက်ကနေ2005ခု2005ကနေ2020ဒီအဲ့ဒါမျိုးဘေးစီမိုင်းကိုဘယ်လိုလုပ်မလဲဘာကြောင့်မလို့သူကအားနေချက်အတာချက်တူအများကြီးဝေဖန်ပြီးတော့မှအဲ့ဒီသူတို့မှာလက်ပြပြေပုံချပြီးတော့မှသိသိဆိုင်ဆိုင်လုပ်ကြတာဖြစ်တယ
်လူကုန်ကူးမှုနဲ့ဒီလုတ်သားတွေကိုကြေးကျွန်တဲ့ဖွဲ့ခိုင်းစီနေတာနဲ့ပတ်သက်လို့ထိုင်းနိုင်ငံဟာနိုင်ငံတကာရဲ့တည်တည်ဝေဖန်မှုတွေကိုခံခဲ့ရတာပါလူကုန်ကူးမှုနဲ့ပတ်သက်လို့စောင့်ကြည့်ခံစည်းရင်းဖြစ်တဲ့ TR2 ဖြစ်သတ်မှတ်ခံရတဲ့အတွက်လူကုန်ကူးမှုတိုက်ဖျက်ရေးတွေကိုအစိုးရကအလေးထားလှုပ်ဆောင်လာခဲ့တာပါလူကုန်ကူးမှုတွေမှာထိုင်းအရာရှိတွေ၊လေတကြီးတွေ၊စစ်ဖက်ကတာဝန်ရှိသူတွေကိုပါအရေးယူမှုတွေလုပ်ခဲ့ပြီးလေတွေမှာတရားဝင်လေလုတ်သားတွေကိုခန့်အပ်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကိုလည်းဖိအားပေးမှုတွေလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်းသန်း20ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ဒီနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့TR2 အဆင့်ဖြစ်သတ်မှတ်ခံခဲ့ရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်
။ဒါကတော့မအေးမှာပြောပြသွားတာဖြစ်ပါတယ် VOE ရဲ့နာနခင်းစီစဉ်တွေကို Radio နဲ့ Facebook တို့ကနေထုတ်လင်းပေးနေတယ်လို့ VOE ရဲ့ website ဆောင်ရွက်နာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် VOE American တန်ရဲ့ကြာတာပရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ။သတို့ရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ30နဲ့40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းအကောင်းနှုတ်တင်ပြချက်ကိုနားဆင်ကြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ကိစ္စတွေနဲ့ပတ်သက်ပြီးတော့ရခိုင်လူထုတွေရဲ့သဘောထားကိုယူပြီးတော့မှလှုပ်ဆောင်ဖို့အတွက်တော့ကျွန်တော်တို့ကတာ
မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရဖို့ရှိပါတယ်ခင်ဗျာ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအဘောမပြည့်ဦးကျော်စန်းသားနဲ့မက်ခွန်ညိုတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
။ပူရီဟမ်းမင်းကြီးကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်မှာဘယ်အရာကစောင့်ကြိုနေသလဲဆိုတဲ့အကြောင်းစနဲ့အလရှာအမ်ဘရိုစီယိုရေးသားတဲ့ဆောင်းပါးကို letterla.org မှာဖတ်ရပါတယ်။ပုရိဟမင်းကြီးကသူ့ရဲ့မြန်မာပြည်ခေစဉ်ရွေချက်ဟာခရစ်တော်ရဲ့တရားတော်နဲ့ပြန်လည်သစ်မြတ်ရေးညဉ့်ဉန်းရေးခွင့်လွှတ်နိုင်ရေးတို့အတွက်ရွေတယ်လို့ဆိုပါတယ်။ဒီခီးဟာဘာသာရေးတရားဟောဖို့ဖြစ်ပြီးဒီနိုင်ငံတွေမှာရှိနေတဲ့လူနည်းစုကက်သလစ်ခရစ်ယာန်တွေကိုအားပေးဖို့ဖြစ်ပေမဲ့ရိုဟင်ဂျာတွေရဲ့အတ္တဒုက္ခကိုတစုံတရာပြောလို့မလားလို့တချို့ကစောင့်စားနေကြပါတယ်။ဗက်တီကန်နဲ့မြန်မာနိုင်ငံစံတမန်ဆက်ဆံရေးထူထောင်ပြီးလက်အနက်ငယ်အကြံမှာစွာရုံးမဲ့ခေစဉ်လည်းဖြစ်ပါတယ်။တောင်ဆန်းစုကျင်တဲ့ယဟန်မင်းကြီးတို့ဟာဗက်တီကန်မှာတွစ်ဆုံခဲ့ကြစဉ်ကရိုဟင်ဂျာပြည်နာနဲ့ပတ်သက်ပြီးစိုးရိမ်မကင်းကြောင်ဖော်ပြခဲ့ကြပါတယ်။ယဟန်မင်းကြီးရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံဂိုင်းယုတ်ဖုန်တော်ကြီးပေါ်ဂရန်ဟာကခရီးရန်ကျောင်းတော်အရာရှိတွေအနေနဲ့မြန်မာနိုင်ငံကိုဆက်လက်ဖိအားပေးသွားမယ်လို့ဆိုထားပါတယ်။တောင်ဆန်းစုကြည်ကတော့နိုင်ငံတကာအသိုင်းအဝိုင်းဟာဒီအခြေအနေနဲ့ပတ်သက်ပြီးနားလည်မှုလွှမ်းမှတ်နေကြတယ်လို့ဆိုခဲ့ပါတယ်။သို့တော်လည်းစာနာမှုအထောက်ပံ့ပေးမယ်လို့တော့ဆိုထားပါတယ်။အခုပုံဟမ်းမင်းကြီးလာအောင်မဲ့အချိန်ဟာရိုဟင်ဂျာပြည်နာစိတ်အရေးကြီးနေတဲ့အချိန်ဖြစ်ပါတယ်။ဒီပြည်နာဆုံးခန်းတိုင်စီဖို့ဒေါန်ဆန်းစုကြည်နဲ့ယဟန်မင်းကြီးတို့အလွတ်သဘောတွေ့ဆုံခဲ့ကြစဉ်တုန်းကလည်းပဲပြောကြခဲ့ပူပါတယ်။အောက်တိုဘာ16ရက်တုန်းကမြန်မာပြည်ကကာဒီနယ်ချားလ်စ်မန်ဘူဟာဒေါန်ဆန်းစုကြည်ကတကယ်ကောင်းဆောင်တစ်ယောက်ဖြစ်တယ်လို့ဆိုပါတယ်။ပြီးတော့မြန်မာပြည်သူအများစုရဲ့ဆန္ဒအတိုင်းပဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုရှောင်ဖယ်သွားခဲ့ပါတယ်။ပူရီဟမ်မင်းကြီးမြန်မာပြည်ကိုရောက်လာရင်လည်းဒီအသုံးနှုန်းကိုမဆုံးဖို့အကြံပေးထားတယ်။ဒါကိုပူရီဟမ်မင်းကြီးကလက်ခံတယ်လို့လည်းသိရပါတယ်။ဒီလိုအခြေအနေမျိုးမှာပူရီဟမ်မင်းကြီးရောက်လာပါလိမ့်မယ်။ရိုဟင်ဂျာအစိုင်းအဝိုင်းကိုတွေးမှာတော့မဟုတ်ပါဘူး။မြန်မာအာဏာပိုင်တွေနဲ့ဗုဒ္ဓဘာသာကောင်းဆောင်တွေနဲ့တွေးမှာဖြစ်ပါတယ်။ဒါအပြင်တခြားဘာသာကောင်းဆောင်တွေနဲ့လည်းတွေးဖို့ချားလ်စ်မန်ဘူကအကြံပြုထားတယ်လို့သိရပါတယ်။ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာပူရီဟမ်မင်းကြီးဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေးဖို့အစီအစဉ်ရှိမရှိဆိုတာတော့ပြတ်ပြတ်သားသားမသိရသေးပါဘူး။ယဟန်မင်းကြီးဟာပြင်းထန်ကြမ်းတမ်းတဲ့ဆီအုပ်ချုပ်ရေးအောက်မှာနှစ်ပေါင်း90ရောက်နေခဲ့ရတဲ့မြန်မာနိုင်ငံကိုပထမဆုံးသွားရောက်မဲ့ခရီးဖြစ်ပြီးယဟန်မင်းကြီးတပါရဲ့မြန်မာနိုင်ငံဆိုင်ရာပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့ယဟန်မင်းကြီးဒုတိယမြောက်ဂျွန်ပေါ်ဟာ1986တုန်းကသွားရောက်ခဲ့ပြီးဘာသာရေးသဟဇာတာဖြစ်ထွန်းမှုကိုတိုက်တွန်းအပ်ပေးခဲ့တယ်လို့ရေးသားထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့ရိုဟင်ဂျာအရေးဖြစ်ရှင်ဤဟာတန်တမန်ရေးရာကျွမ်းကျင်ပါနတ်မှုကိုပြသဆိုတဲ့ The Global Times က22ရက်နေ့ထုတ်ဆောင်ပါတဲ့ဘုတ်ကိုပြောပြပေးကြပါတယ်။တရုတ်နိုင်ငံဂျာယေးဝန်ကြီးဝမ်းရီရဲ့မြန်မာပြည်ခီးစဉ်အတွင်းရခိုင်ပြည်နယ်တဲကရိုဟင်ဂျာအရေးကိုဖြစ်ရှင်နီလန်သုံးသွယ်ကိုအဆိုပြုသွားပါတယ်။ပထမတစ်ချက်ကအပြစ်ရပ်ပြီးလူမှုရေးအခြေအနေပြန်ပြီးတော့တည်ငြိမ်အောင်လုပ်ဖို့ဒုတိယတစ်ချက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ဆံရေးကောင်းလာအောင်ပြည်ပခါရင်းနဲ့သက်ဆိုင်သူတွေအားလုံးနဲ့နိုင်ငံတကာအတိုင်းဝိုင်းတို့ပူးပေါင်းဆောင်ရွက်ခြင်းအပြင်ဖြစ်နိုင်ခြေရှိသမျှဘက်ပေါင်းစုံကနေချဉ်ကပ်ပြီးပွင့်လင်းရင်းနှီးစွာနဲ့တိုင်ပင်ဆွေးနွေးကြဖို့နဲ့တတိယချက်ကတော့ပြဿနာရဲ့အရင်းခံအကြောင်းရင်းကိုဖြစ်ရှင်းဖို့တိုးတက်တဲ့မဟာဗျူဟာတွေအဓိကချမှတ်ဖို့စတဲ့အချက်တွေကိုအစိုးပြုခဲ့တာပါမြန်မာနိုင်ငံထဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်နဲ့ချီပြီးထွက်ပြေးကြတဲ့ရိုဟင်ဂျာရေးကိုအနောက်နိုင်ငံတွေကတော့လူမျိုးစုအလိုက်ရှင်လင်းမှုအဖြစ်ယူဆထားကြတာပါအချိန်မြင့်လာနေတဲ့ဒီအချက်အသေးကြောင့်အနောက်နိုင်ငံတွေမှာဂုဏ်သတင်းမှွေးလာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ရဲ့ပုံရိပ်မြန်မာနိုင်ငံရဲ့တန်တမန်ရေးရာတွေကိုထိခိုက်စေခဲ့သလိုတိုင်းပြည်အတွက်လည်းအဓိကစိန်ခေါ်မှုကြီးတရဖြစ်လာရတာပါရိုဟင်ဂျာအရေးအငင်းပွားမှုကိုတရုတ်ကခတ်ရှူရှူပဲချဉ်းကပ်ခဲ့ပေမဲ့လို့ဝင်ကြီးဝမ်ရဲ့နီလန်သုံးသွယ်အဆိုပြုချက်ကတော့အတော်လေးအာရုံစိုက်ခံခဲ့ရပါတယ်တချို့အနောက်အုပ်စုမီဒီယာတွေကတော့တရုတ်နိုင်ငံဟာ19ချိန်မြောက်အမျိုးသားကွန်မြူနစ်ပါတီညီလာခံရဲ့နောက်ပိုင်းနိုင်ငံတကာတန်တမန်ကင်းတွေမှာပို့ပြီးအသက်ဝင်လာတယ်လို့ပြောကြဆိုကြပါတယ်။တကယ်လည်းပဲအကြက်တဲတွေကိုချင့်ကပ်ဖြစ်ရှင်းရမှာအမေရိကန်ရဲ့ဂျားဝင်ဆွတ်ဖက်တဲ့နီးနဲ့ပို့ပြီးတော့တိတိတသားကွာခြားလာတဲ့သ တန်တမန်ရေးနည်းနဲ့ဖြည့်ရှင်တာကိုတရုတ်နိုင်ငံကချဉ်ကပ်အသုံးပြုနေတာဖြစ်တဲ့အကြောင်းရေးသားချက်အပြည့်စုံကို22ရက်နေ့စနေထုတ်ဝေတဲ့ The Global Times Online Magazine မှာကြည့်ရှုနိုင်ကြပါတယ်
ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရပါမယ်မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးမှာပါ
ဒီကိရိမနဲ့တင်ပြမယ် EDM အသုံးကတော
့ chew the fat
ဖြစ်ပါတယ်စာလုံးပေါင်းက chew chew ကဝါစာတာ the the fat fat ကအဆီဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့အဆီကိုဝါစာတာပေါ့ဒီအသုံးကတော့ဝင်ယွန်းစွန်းဒေသမှာနေထိုင်တဲ့ Eskimo မျိုးနွယ်စုမှာပါဝင်တဲ့ Inuit ဆိုတဲ့တိုင်းရင်းမျိုးနွယ်စုရဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်အဲ့ဒီ Inuit Eskimo ရဲ့ဓလေ့တစ်ခုကတော့ဝေလငါအစီတုံးလေးတွေကိုကျမတို့မြန်မာမှာ PK လို့ခေါ်တဲ့ချွေးငမ်းကိုဝါသလိုဝါဒီရှိကြတာဖြစ်ပါတယ်။ Blubber လို့ခေါ်တဲ့အဲ့ဒီဝေလငါအစီတုံးလေးတွေကလည်းအတော့ကိုဝါယူရတော့အချိန်ကုန်နေအချိန်ဖြုန်းချင်ရင်အဲ့ဒီအစီတုံးလေးတွေကိုဝါကြတယ်လို့ဆိုပါတယ်။ကျမတို့မြန်မာမှာတော့အချိန်အားရင်ကုန်ဝါကြသလိုဆေးရွက်ကြီးဝါကြသလိုခေတ်လူငယ်တွေကတော့ရတာအမျိုးမျိုးနဲ့ထုတ်တဲ့ PK ကိုဝါကြတယ်လို့ပေါ့ရှင်ဆိုလိုတာကတော့ chew the fat အသုံးဟာအချိန်ကုန်ကောင်းအရေးမကြီးတဲ့အလာပတလာပစကားပြောပြီးတော့အချိန်ဖြုန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာလူငယ်တွေလက်ဖေးဆိုင်ထိုင်ပြီးလေထုကြတဲ့ဘောပေါ့ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြကြရအောင
် Let's go to our favorite tea shop down the corner of the streetHave some tea and chew the fat. I don't have much to do today.
လမ်းတော့မှရှိတဲ့ကျွန်တော်တို့အကြိုက်လက်ဖေးဆိုင်စီတွားကြပါစို့။အဲ့ဒီမှာလက်ဖေးတောင်းမင်းအားထုတ်ကြမင်းဒီကနေ့ကျွန်တော်သိအလုပ်လုပ်စရာမရှိဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Let's go to our favorite tea shop down the corner of the street. Have some tea and chew the fat. I don't have much to do today.
အချင်းအားလို့အလာပတလာပပြောကြမယ်အာထုကြမယ်လေထွားကြမယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
chew the fat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာကိုဖြေရှင်းရမယ့်တာဝန်ဟာမြန်မာအစိုးရရဲ့တာဝန်ဖြစ်တဲ့ရခိုင်ပြည်သူလူထုရဲ့သဘောထားဆန္ဒကိုရယူဖြေရှင်းတင်တယ်လို့ AA ရခိုင်တပ်မတော်ကပြောကြားလိုက်ပါတယ်။ AA ပြောခွင့်ရသူခိုင်တုခနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုတင်ဆက်လိုက်ပါတယ်ခင်ဗျာ
။ပထမဆုံးမိကျင်နာကတော့လူတော်တော်များများကစီးကျင်နေကြပါတယ်။ AA ဟာရခိုင်တပ်မတော်ဖြစ်တဲ့အခု ARS ရဲ့အကြမ်းဖက်သမားတွေနဲ့ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေကမြန်မာပြည်ကကြံတိုင်းရင်းသားတွေကဒီကိစ္စမှာအကြမ်းဖက်သမားတွေကိုတွန်းလှန်ရမယ်ဆိုပြီးတော့တော်တော်လေးစည်းစည်းလုံးလုံးညီညွတ်ညံ့နဲ့ဝိုင်းပြီးတော့ပြောနေကြတာပေါ့လေအဲ့ဒီခေတ်မှာ AA ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အမလို့အမရတန်တွေလည်းကြားရပါတယ်ဆိုတော့ AA ရဲ့ဒီကိစ္စပေါ်သဘောထားကိုပြန်အောင်ပြောပြအောင်အ
ဲ့ဒီအာသာကိစ္စကတကယ်တော့လက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့ဒီအစိုးရကနေပြီးတော့ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုပဲမြင်တယ်။ယတနာဖြစ်နေတဲ့ဘူတိတော်မောင်တို့ဒေသကလည်းပဲဒီအစိုးရရဲ့ထိန်းချုပ်မှုအောက်မှာအပြည့်အဝရှိတဲ့နေရာဖြစ်တယ်။ခေတ်ဆက်ဆက်လည်းပဲအဲ့ဒီယတနာတွေအားလုံးကိုဗမာအစိုးရအဆက်ဆက်ကပဲကံကြေးပေးကြတယ်။အခုဖြစ်နေတဲ့ယတနာတွေအားလုံးဟာလည်းပဲသူတို့ရဲ့လုံရည်တွေကနောက်ဆက်တွဲဖြစ်ပေါ်လာတဲ့ရလဒ်တွေဖြစ်တယ်။ဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဖြည်းဖြည်းထူးထူးမှတ်ချက်တော့တိုက်မသေးလို့ဘူးအစိုးရရဲ့တာဝန်ပဲဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲကျွန်တော်တို့ဟိုပြောလိုပါတယ
်ဟုတ်ကဲ့ခေဆက်ဆက်မှဖြစ်လာတဲ့ပြဿနာကြောင့်အခုလိုဖြစ်လာရတဲ့ဆိုတော့ဘယ်သူမှညှင်းညာမှာမဟုတ်ပါဘူးညှင်းစရာစောရတဲ့စရာလည်းမရှိပါဘူးဒါမဲ့လို့အခုလောလောဆယ်ဖြစ်လာတဲ့ပြဿနာကတော်တော်လေးဒေသခံတွေလည်းနစ်နာကြတယ်နိုင်ငံတကာမှလည်းပဲအတော်ကိုနာမည်ပြတ်ရတယ်ဝေဖန်ချုပ်ချတာခံရတယ်ဆိုတော့လူတွေအမြင်မှာအစိုးရနဲ့မကဘူးလားပြည်သူတွေပါအကုန်လုံးဝိုင်းဝန်းလှုပ်ဆောင်ရမယ့်ကိစ္စလို့မြင်ကြပါတယ်အေအေကအဲ့လိုမျိုးဆောက်လားအေအေမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်လှုပ်ဆောင်ဖို့တာဝန်ရှိတယ်လို့မခံယူဘူးလားခင်ဗျအ
ဲ့ ဲ့ဒါကြောင့်အစိုင်းတွေကလည်းကျွန်တော်တို့ကဒီဆိုရကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရခိုင်လူထုတွေရဲ့သဘောထားကိုယူပြီးတော့မှလောက်ဆောင်ဖို့အတွက်တော့ကျွန်တော်တို့ကဒါတစ်ချောင်းလုံးကျွန်တော်တို့ပြောလာတာရှိတယ်။အခုကဒီအစိုးရအဆက်ဆက်ကကျွန်တော်တို့ရခိုင်တွေရဲ့သဘောထားဆန္ဒကိုလေးလီရှုပြီးတော့မှသူတို့ရဲ့အကျိုးစီးပွားပုံမှာပဲအခြေခံပြီးတော့ဆုံးဖြတ်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီပြဿနာဟာအခုလိုမျိုးဒီဟိုဒီအဆင့်ထိရောက်လာတာဖြစ်တယ်။ဟိုအဲ့ဒါကြောင့်မို့လို့သူတို့ဒီလောက်တဲ့ကိစ္စတွေအလုံးကိုတော့ဟိုဗမာအစိုးရကပဲသူကန်ပြီးပြီးတော့ဒါလောက်ရမယ်လို့မြင်တယ်ကျွန်တော်တို့ကတကယ်ပြောမယ်ဆိုရခိုင်တရဲ့အခြေအနေကဈာထဲမှာနေပြီးတော့မြေစာပုံကျေတဲ့သဘောမျိုးဖြစ်နေတယ်ဘယ်လိုပြောမလဲဒီဖုံးဖြတ်ပိုင်ခွင့်ရှိတဲ့ဒေနီယာကိုမှရခိုင်တိုင်းရင်းသားတွေကိုတော့ဗမာအစိုးရအဆက်ဆက်ကဟိုနေရာပေးပြီးတော့လှုပ်လာတာဘာမှမရှိဘူးဆိုတော့အဲ့ဒါကြောင့်မလို့လည်းပဲဒီအခုဖြစ်နေတဲ့ပြဿနာကဒီဆန့်ထိရောက်လာတယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲမြင်တယ်ဆိုတော့အခုကိစ္စမှာကျွန်တော်တို့ကဒီရခိုင်တိုင်းဒါတွေဖြစ်နေတယ်အဲ့ဒါကြောင့်မလို့ရခိုင်တိုင်းဒါတွေကတာဝန်မရှိဘူးလားဆိုလို့ရှိလို့ရှိတယ်ဒါပေမဲ့လို့အဲ့ဒီကိစ္စတွေအလုံးကိုတော့နိုင်ငံတော်ကိုဥဆောင်နေတဲ့အဲ့ဒီအစိုးရမှာပဲသူတို့လောက်ပိုင်ခွင့်ရှိတယ်ဒီလိုသူတို့ဒီကိစ္စကိုမရှင်းနိုင်ဘူးခင်ဗျားတို့ရခိုင်တွေပဲရှင်းရပါသလိုရှိရင်တော့အဲ့ဒီရှင်းကြရင်တော့ရခိုင်တွေကကျွန်တော်တို့နည်းကျွန်တော်တို့ဟန်နဲ့တော့ကျွန်တော်တို့ရှင်းအောင်ကိုကျွန်တော်တို့ရှင်းကိုရှင်းရမယ့်ကိစ္စဖြစ်တယ
်တစ်ချိန်တည်းမှာပဲတချို့ကသုံးစားကြတယ်ကောလာဟလတွေရှိကြတယ်အခုလောလောဆယ်မှာဟုတ်မဟုတ်တောင်မှတစ်ချိန်လုံးကအေးအေးဟာအဲ့ဒီ ARS လူလာတဲ့လူတွေနဲ့ ARS မဟုတ်တော့လဲပဲသူ့မတိုင်ခင်အဲ့ဒီဘက်ကဖွဲ့စည်းတွေနဲ့အပိယီလှုပ်ထားတာနားလည်မှုလှုပ်ထားတာတွေရှိတယ်လို့သုံးသပ်ကြပါတယ်ဝေဖန်ကြတာရှိတယ်အဲ့ဒါကအေးအေးကညင်းမလားခင်ဗျာ
ဒီဟာကတော့ကျွန်တော်တို့ကဒါဟိုချင်းချင်းလေးလေးပြောရမယ်ဆိုလို့ရှိရင်တော့เนาะကျွန်တော်တို့ AA ရဲ့ဒါနိုင်ငံရေးကြီးမားချက်တွေကိုဗမာတပ်မတော်နဲ့ဒီဗမာအစိုးရကနေပြီးတော့မှဒါမှင်းမင်အောင်လုပ်ဖို့ကြိုးစားတဲ့ဒါနိုင်ငံရေးညှိလုံဖို့လေအဲ့လိုဒီမြစ်ပတ်တဲ့နိုင်ငံရေးဟိုကစားကွက်လုပ်ပေးကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်တယ်အခုဒီတကယ်ချင်းချင်းလေးလေးပြောမယ်ဆိုလို့ရှိရင်တော့နော်အာခါတွေအခုကန်ထားတဲ့လက်နက်တွေဟာဟိုဗမာစစ်တပ်ကနေပြီးတော့မိတမျိုးမျိုးနဲ့သူတို့ရသွားတဲ့လက်နက်တွေဖြစ်တယ်ဆိုအဲ့ဒီဥစ္စာကိုနော်နိုင်ငံတကာကလည်းသိတယ်လို့ဒီဗမာတနိုင်ငံလုံးကလည်းသိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကိုအာသာနဲ့တံတန်းလေးထားပြီးတော့အဲ့လိုမျိုးဒီဟိုမဟုတ်မဟာဆက်စစ်ချက်တွေကတော့ဒါတော်တော်လေးနိုင်ငံရေးရတာဟိုနှိပ်ပတ်တာပဲလို့ကျွန်တော်တို့အဲ့လိုမျိုးပြောရှင်တယ
်။နောက်တစ်ခုက level AA ဟာ UWS ဘာအဖွဲ့လို့ ਨੇ ပေါင်းတယ်ဆိုတော့သူတို့တွေကမူရင်းစင်းနဲ့ပတ်သက်နေတယ်ထွန်းနီးသူစွာပဲ AA ရဲ့ရံငွေရရှိရတဲ့အတွက်လဲမူရင်းစေဝါလုပ်ငန်းတွေကိုဖွင့်ပေးထားတယ်သူတို့နဲ့ပေါင်းပြီးလုပ်တယ်အဲ့လိုလဲဝေဖန်ကြပါတယ်အဲ့ဒီစားကြောင့်မူရီစေဝါပြန့်နှံ့လာတဲ့ရခိုင်ပြည်ထဲမှာမူရီစေဝါလမ်းကြောင်းရခိုင်ပြည်ဘက်ကိုရောက်လာတယ်လည်းပဲဒီဟာတွေနဲ့ဆက်ဆက်နေလို့ပြောကြပါတယ်အဲ့ဒါကဘာပြန်ပြောချင်လဲခင်ဗျာ
ဟိုမူရီစေဝါပြဿနာကကျွန်တော်တို့တကယ်ရှင်းရှင်းပြောရမယ်ဆိုလို့ရှိရင်တော့အခုနောက်ပိုင်းဒီခန့်စီရမိတဲ့မူရီစေဝါတွေအားလုံးဟာတချို့ဟာတွေကပိုင်ဆိုင်မေးတွေဖြစ်နေတယ်နော်တချို့ဟာတွေကြားလို့ရှိရင်လည်းဗမာဒီစစ်တပ်ကဒီအရာရှိတွေမူရင်းစေဝါနဲ့နေပြီးတော့ဖမ်းမိတာတွေရှိတယ်ပူရီတော်မောင်တို့မှာအခုလည်းပဲဟိုဒီတချို့ NLD နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီမှာမူရင်းစေဝါနဲ့ဆက်ဆက်ပြီးတော့ဒီဖမ်းမိတာတွေရှိတယ်ဆိုတော့ဖမ်းမိတဲ့လူတွေအကုန်လုံးကိုကြည့်လိုက်လို့ရှိရင်တော့ဒီဗမာတပ်မတော်နဲ့အကုန်လုံးမကင်းရမကင်းကြောင်းလူတွေကြီးတယ်ဟိုအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဟိုဗမာတပ်မတော်အနေနဲ့ဒီမူရင်းစေဝါကိုသူတို့မတင်ချုပ်ခြင်းလို့မတင်ချုပ်တာလားမဟုတ်ဘဲနဲ့ဟိုသူတို့ပဲအဲ့ဒီကနေအကျိုးများရနေလို့ဒီကိစ္စတွေကိုနေပြီးတော့လေးလူရှုပြီးတော့ဖွင့်ပေးထားကြလားအဲ့ဒီဥစ္စာတွေကတော့တော်တော်လေးဒါမေးခွန်းထုတ်เสียရဖြစ်တယ
်နောက်တစ်ခုကစီအေးအေးအေးရခိုင်တမရောဟာမကြခင်ရပိုင်းအတွင်းကရခိုင်ပြည်ဘက်မှာထူးဆင်းဆင်းတဲ့ရခိုင်ပြည်ဘက်ကိုထိုးပေါက်လာတဲ့အဲ့ဒီမှာအစိုးရစစ်တပ်နဲ့ပဋိပက္ခတွေဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့ကြားရပါတယ်ဆိုတော့ဒီရခိုင်ပြည်ဘက်ကိုထိုးလာတဲ့ရည်ရွယ်ချက်ဟာအဲ့ဘက်မှာရခိုင်ဘက်မှာပဲခြေကုပ်ယူရမယ်ဆိုတဲ့သဘောများလားခင်ဗျာ
။ဟုတ်ဒါကတော့ရှင်းပါတယ်ရခိုင်တမတော်အနေနဲ့ရခိုင်ပြည်မှာပြန်ပြီးတော့အခြေဆက်တာကတော့ဒါဘာမှဆန်းတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကဟိုကိုယ့်ညီကိုယ့်ညီကိုယ့်အိမ်ကိုပြန်ပြီးတော့ကိုယ့်အိမ်မှာကိုနေတဲ့လူကတော့ဒါကျွန်တော်တို့တဘာဝပဲကိုယ့်အိမ်မှာတော့ကိုအိမ်ပြန်ပြီးတော့လာနေမှာပဲဟိုထူးဆန်းတာကတော့နော်ဒီဗမာတမတော်အနေနဲ့ကဟိုရခိုင်ပြည်မှာဒါရခိုင်ကမှဗမာတမတော်ရှိနေတဲ့ဥစ္စာကိုမလိုလားဘူး။ဒါပေမဲ့လည်းပဲသူတို့ရှိနေတယ်။အဲ့ဒါကပဲထူးဆန်းနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးပဲမြင်တယ်။ရခိုင်တမတော်ရခိုင်ပြည်မှာရှိတာကတော့ဘာမှအထူးဆန်းမဟုတ်ပါဘူး
။ဆိုတော့အခု တခိုင်ဘက်ကိုထိုးလာရဲဆိုတဲ့သဘောကအဲ့ဒီဘက်မှာပဲအများရန်တဆွဲဖို့လာရဲဆိုတဲ့ရည်ရွယ်ချက်ပေါ့အဲ့လိုပြောလို့ရလား
ဟုတ်ပါတယ်ဒါတော့ဟိုသိကြပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ကကျွန်တော်တို့ရခိုင်တမတော်ပဲလေရခိုင်ပြည်မှာကျွန်တော်တို့အခြေချမှာပဲကျွန်တော်တို့နေမှာကျွန်တော်တို့နေမှာပဲဒါကတော့ဒါကျွန်တော်တို့ရဲ့ဒါမွေးရပါအခွင့်အရေးလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောခြင်
းနောက်တစ်ခုကျွန်တော်မိကျင်တာဒီညမှာရခိုင်မှာအရင်စီးပြီးသားလက်နက်ကင်အဖွဲ့အခုတော့အစွမ်းနဲ့ညဉ့်ညံရေးသဘောတူထားတဲ့ ALP နဲ့လည်းပဲတလောင်းကတိုက်ပွဲဖြစ်တယ်ဆိုလို့ကြားပါရတယ်။ဆိုအဲ့ဒီကိစ္စနဲ့ပတ်သက်လို့ကဘာပြောချင်ပါလဲ။ချင်းချင်းချက်ကုန်ကြပြီပါ냐ဆိုတာဘာကြောင့်ဖြစ်ရသလဲ။နိုင်ငံရေးအဖြစ်ကွဲလွဲရသလား။နယ်မြေသူသလားစသဖြင့
်။ ALP ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါအခုလုံးလုံးချိန်မှာတော့ကျွန်တော်တို့တိုက်ပြီးတော့ဒီဘယ်လိုပြောမလဲ။ခေတ္တထူးထူးတော့ကျွန်တော်တို့ပြောပြရမရှိပါဘူး။အော်နောက်ပါကြမှာပဲကျွန်တော်တို့ဘက်ကထုတ်ပြန်ချက်တွေထောက်ကြရတယ်ကျွန်တော်တို့ဆက်လာပါလိမ့်မယ်အဲ့ဒီခါကြမှာပဲကျွန်တော်တို့ဒါဟိုပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ဘက်ကဟိုဆင်ကြတော့ဖို့ရှိပါတယ
်အခုနှစ်ဖက်ဆက်ဆံရေးအခြေအနေရောတင်းတင်းမာမာပဲလားခင်ဗျာအဲ့တော့တစ်ဖက်နဲ့တစ်ဖက်ပဋိပက္ခကိုဆောင်နေကြသလားလက်ရှိမှာ
ဟိုအခုလက်ရှိမှာတော့ ALD ကတော့ကျွန်ဒီဒီဘက်ကျွန်တော်တို့နဲ့ဆက်ဆက်တဲ့နေနေတွေမှာတော့သူတို့မရှိတော့ပါဘူးမရှိတော့တဲ့အတွက်ကြောင့်မို့လို့ဘာပြဿနာမှလည်းလုံးလုံးသိမှာတော့မရှိဘူး
အနောက်ဆုံးမိကျင်တဲ့အပိုင်းတစ်ခုကတော့ညဉ့်ညံရေးပိုင်းဖြစ်ပါတယ်အခု27ရာစုရဲ့ပင်လုံးဤလာကန်လုံနေကြတဲ့အထက်မှာတတိယအစည်းအဝေးလာတော့မယ်ဆိုတော့အဲ့ဒီမှာ AA အနေနဲ့တော်လကောင်း AA အပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းအင်အားစုတွေအလုံးနဲ့တော်လကောင်းပါဝင်နိုင်မဲ့အလားအလာဘယ်လောက်ရှိပါလဲခင်ဗျာ
ဒါကတော့ဒီအစိုးရနဲ့တတ်မတော်ပေါ်မှာအများကြီးမူတည်တယ်လို့ကျွန်တော်တို့မြင်နေကြဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီအခုဖြစ်နေတဲ့နှစ်ပေါင်း80ဖြစ်နေတဲ့ပြည်တွင်းစစ်ပွဲကကျွန်တော်တို့ဒီအမျိုးသားရေးဒါတန်းတူမှုမရှိလို့ဖြစ်နေတဲ့ပြဿနာဟိုနိုင်ငံရေးအာဏာတွေအလုံးကိုလူမျိုးတစ်မျိုးတွေကစိန်ခြုံပြီးတော့မှဟိုတိုင်းပြည်တစ်ခုလုံးကဟိုအခွင့်အရေးတွေကိုအကုန်လုံးလူမျိုးတစ်မျိုးတွေကနေပြီးတော့မောင်းပိုင်ကြီးထားတဲ့ကိစ္စအဲ့ဒါကြောင့်မို့လို့ဒီဟိုဥစ္စာကပြဿနာကဖြစ်နေတာဆိုတော့အဲ့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းအရကျွန်တော်တို့ပြေလည်အောင်ဖြေရှင်းနိုင်မှတာလည်းအခုဖြစ်နေတဲ့ပြည်တွင်းအင်းဒီကတည်းကနင်းသွားမယ်အဲ့ဒါကြောင့်မို့လို့နိုင်ငံရေးရတုဆုံးစင်းရေးဟာတော်တော်အရေးကြီးတယ်ဘလောက်ပဲအပြစ်ခရစီကိုစာရွက်ပေါ်မှာလက်မထိုးတာထိုးတာဟိုနိုင်ငံရေးရဖြစ်ရှင်လို့ဒီနိုင်ငံရေးပြဿနာတွေကိုမပြေလည်ဘူးအမျိုးသားတန်းတူရေးမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့ဒီဟာကပြန်ပြီးတော့ဒီဟိုနင်းကြေးကပြန်ပြတ်သွားမှာပဲ
တော်လှန်ရေးအင်အားစုတိုင်းကဒါနိုင်ငံရေးအဖြစ်ဖြစ်ရှင်ရမယ်လို့မြင်ညာပါတယ်တကယ်တမ်းလည်းပဲနိုင်ငံစီးရေးဆိုတာလက်နက်ကင်တယ်ဆိုတာနိုင်ငံရေးအဖြစ်မပြေလည်လို့ဖြစ်လာရတဲ့နောက်ဆက်တွဲခဲ့ရပါဒါပေမဲ့ဘူးလော်လော့ဆဲအခင်းအကျင်းကိုကြည့်ပြီးတော့အဲ့ဒီမကြာခင်မှာကျင်းပလာမယ်ဆိုတဲ့အဲ့ဒီ27ပင်လုံရဲ့တတိယကျင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့အလားအလာဘလောက်စီလို့မြင်ပါလဲ
အခုလုံးလုံးစီအနေအထားရှိအောင်တော့ဟိုတိုက်ပြီးတော့အလားအလာမရှိသေးဘူးလို့ပဲကျွန်တော်တို့တုံ့ပြန်လို့ရတယ်ဘာကြည့်လို့လဲဆိုလို့ရှိရင်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကနေပြီးတော့အခုဒီငြိမ်းချမ်းရေး process ကိုတွားနေတယ်ဒါပေမဲ့လို့တစ်ဖက်မှာလည်းပဲဒီဗမာတမ်းတော်ကနေပြီးတော့တိုင်းရင်းသားဒေသတွေမှာထိုးစစ်ကြီးတွေကိုနေရာတိုင်းမှာလုပ်နေတယ်အခုကျွန်တော်တို့ရခိုင်ဒေသမှာလည်းလုပ်နေတယ်ဟိုပလောင်ဘက်မှာလည်းလုပ်နေတယ်ကချင်ဘက်မှာလည်းလုပ်နေတယ်ပိုကမ်းဘက်မှာလည်းလုပ်နေတယ်အဲ့လိုမျိုးသူတို့ထိုးစစ်ကြီးတွေလုပ်နေတယ်အဲ့ဒါကြောင့်မို့လို့အော်သူတို့ရဲ့အခုမူဝါဒကိုကြည့်ရတာကမိတစ်ဖက်ကြီးတစ်ဖက်လုံးပဲပြောရမလားမဟုတ်ရင်စီးရရဟိုအနိုင်ကြပြီးတော့ပြရပေးမယ်လို့ပဲဟိုတုံ့ပြန်ရမလားအဲ့လိုမျိုးတွေဖြစ်နေတယ်ဟိုအဲ့ဒါကြောင့်မို့လို့ဒီမိန်းမရင်းနည်းနည်းဝေးနေအောင်မလားလို့အဲ့လိုပဲတုံ့ပြန်လို့ရတယ်လာ
ဒါကတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာပါအခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပြည်သူ့ကျန်းမာရေးဆရာမဟာဘွဲ့တင်တန်းတက်နေတဲ့ဒေါက်တာအောင်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာပါ
အားလုံးမင်္ဂလာကျွန်တော်ယုံကြည်ထားရင်အကြောင်းအရာတစ်ခုတော့ယူသမှုပဲဖြစ်ပါတယ်ယူသမှုဆိုရင်မသူတစ်ပါးပေါ်ယူသတဲ့ခုတည်းကိုပြောတာမဟုတ်ဘဲမိမိကိုယ်ကိုမိမိယူသတာကိုပြောချင်တယ်လူတွေဟာတခြားလူတွေပုံမှာယူသတာပြောဆိုလောက်ကိုက်ပေးတဲ့ချက်ပြင်းတယ်မိမိကိုယ်တိုင်အပေါ်ကိုယူသတာစဉ်းစားထုတ်တယ်ချက်ပုံမိနေတာကြတယ်မိရဲ့လက်တို့စိတ်ဖက်ချက်တစ်ခုရည်ရွယ်ချင်ပန်းတိုင်းမိရဲ့ယုံကြည်အောင်တွေပုံမှာယူသမှတ်ကန်တဲ့စည်းအမျိုးထောက်ဖို့တနည်းအားဖြင့်ကိုကိုမလေးချမ်းနေမို့ကိုကိုကိုလေးပြတန်နေမို့ဆိုတော့ ခါဒီမှာကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှကိုယ့်ရဲ့စိတ်ရင်းတစ်ခုတည်းကိုချင်မခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်ထွက်ပြီးတော့ကိုလုံနိုင်တော့ကိုလုံချင်းတာမျိုးမဟုတ်ဘဲနဲ့ကိစ္စတွေလွန်လိုက်လို့တော့ဆုတ်ပြန်လိုက်ရရှိတယ်။အဲ့မျိုးမျိုးဆိုရင်နောက်ဆုံးနဲ့စိတ်မှုပေါ်မှာလောရတော့စိတ်ပင့်ပန်းပြီးလောရမယ်ဆောင်။အစားကလေးကနေကိုစိတ်ရင်းရှိတဲ့အတိုင်းယူသွားတယ်မြင်နေပွဲပွဲလေးနဲ့ထောက်ပြပြီးတော့ပိုပါလုံနိုင်တယ်ပိုပါပါတော့မလုံနိုင်ဘူးဆိုပြီးတော့ဆန်းစင်လောက်ကမယ်ဆိုရင်လောရရပို့ပြီးအောင်မြင်မယ်လို့ရုပ်ပါတယ်။ပြီးတော့ဒီလိုကမှကိုရဲ့ယူသွားတဲ့စိတ်ရင်းပါလို့ကိုကိုမြဲစိတ်တန်နေမှာပေါ့။ထို့သူမဲ့မိမိရဲ့ဒီရချက်ပန်းတဲ့နေကိုလည်းကိုစိတ်ရင်းနဲ့ယူသွားစွာရွေးချက်ချမှန်လို့ရထင်တယ်။ကိုကပန်းတဲ့အတွင်းကိုဘာလုံနိုင်တယ်လဲကိုကိုယ်တိုင်ဘာလုံချင်လဲဆိုတော့ယူယူသားသားမစင်စားပဲခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမှဆိုရင်တော့တကယ်ပျော်ရွှင်မှုရမှာမဟုတ်လို့မျိုးအဲ့ဒီလိုခုမှအမြဲတမ်းတိုးတက်အောင်ချက်စားတိတော့လုပ်ကိုင်းနေမှာလည်းမဟုတ်ဘူး။ဟောကိုကိုကျွန်တော်ဥမာထားပြောမှဆိုရင်တော့ကျွန်တော်အခုသင်ယူနေတဲ့ဘာသာရင်မြန်မာစင်နေလုံကိုင်းချင်လို့တဲ့စေရင်ဟိုစေရင်နဲ့ဆုံးဖြတ်ပြီးတော့ကျိုးစားနိုင်ကျိုးစားနေခဲ့လို့ခုအမေရိကန်ပြည်ထောင်စုကပေးတဲ့ Fulbright Scholarship ရရှိပြီးတော့အစီအစဉ်ပညာသင်နေရတာပေါ့ဒီလိုမျိုးပဲနဲ့ခွေလန့်လာစားလေးပဲကြည်ပြီးတော့ကိုကျွန်တော်ရဲ့ရည်မှန်းချက်ကိုပြောင်းလဲခံမယ်ဆိုရင်တော့ခုချိန်မှဒီလိုနေရမျိုးမှရှိနေမှာမဟုတ်ဘူးတခါတည်းရောကိုရဲ့ရည်ရွယ်ချက်ဥတီချိန်တော့တော့ဝေဝါးနေနေပြီမယ်ကိုကိုရိုးသွားတဲ့စင်နဲ့ရွေးချက်ထားတဲ့ရည်မှန်းချက်တွေဆိုရင်တော့ဒီဇိုင်းမှန်မှန်ဆေးပြီးကျိုးစားနေချင်စင်ဖြစ်ပေါ်နေမှာပေါ့နောက်ဆုံးအကြီးကြီးဆုံးဖြစ်တဲ့မိမိရဲ့ယုံကြည်မှုဆိုတာကိုလည်းကိုယ့်ကိုယူသွားမှုအခြေခံမှာတာမန်ရမှာပါ။အဲမို့တခြားလူရဲ့အတွေ့အခေါ်ကြံစည်တွေပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲမနဲ့လိုင်းမယုံကြည်နေမယ်ဆိုတော့ top ပေါ်တဲ့တွေ့ခွင့်ယုံကြည်မှုဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဗျ။တော်တော်ယုံကြည်တယ်တော်တော်မယုံကြည်မှုဆက်ပြတ်သားတဲ့ယုံကြည်မှုမျိုးရရှိနေဖို့ကိုယ့်ကိုယူသေးယူသားဆန့်စီရမှာလို့ထင်တယ်။ကိုယ့်ယုံကြည်မှုကိုယ့်ရဲ့တန်ဖိုးကကိုယ်စိတ်တမ်းမှာတည်ရဲ့ယူသောမှုအခြေခံမှာခိုင်မာတဲ့ယုံကြည်မှုဖြစ်လာမှာပေါ့။ဒါတွေကတော့ကျွန်တော်ခုယုံကြည်ထားတဲ့မိမိကိုယ်ကိုယူသောမှုပါပဲ။အားလုံးကြားမှရှင်တော့ပ
ါ။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့သူယုံကြည်ရအစီအစဉ်မှာဒေါက်တာအောင်အောင်ရဲ့ယုံကြည်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်မြန်မာလေးလက်တွဲလှုပ်ဆောင်ရေးဆွေးနွေးပွဲနဲ့အတူအမေရိကန်နိုင်ငံရေးရာလက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးသောမတ်စ်အေရှန်နော်ဟာမြန်မာလေးနိုင်ငံခြားရေးအတွင်းဝန်ရှာဟီဒူဟိတ်နဲ့ဒါကာမြို့တော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့မြန်မာလေးအကြားနိုင်ငံရေးစီးပွားရေးနဲ့စွမ်းအင်ကဏ္ဍတို့မှာလက်တွဲလှုပ်ဆောင်ရေးနဲ့အကြမ်းဖက်မှုတံမြန်နေနေရေးမှာပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားနျူကလ িয়ার အန်ဒရယ်နဲ့မြန်မာလေးမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ကပေးနေတဲ့အကူအညီကိစ္စကိုလည်းဆွေးနွေးကြပါတယ်။ကမ္ဘာ့နိုင်ငံကဒုက္ခသည်အကြအတဲပေါ်စီရနာအပြည့်နဲ့အကူအညီလှုပ်ဆောင်ပေးတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလက်ထောက်ဒုဝန်ကြီးရှန်နွန်ကကျေးဇူးတင်စကားပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေစီအကူအညီတွေရောက်အောင်အားထုတ်လှုပ်ဆောင်ပေးတာကိုလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။မြန်မာစစ်ဖက်နဲ့လူညုံရေးတပ်ဖွဲ့တွေနဲ့အန်ဂိုက်လှုပ်ဆောင်တဲ့ဒေသခံအရပ်သားတွေရဲ့ရဲရဲဆက်ဆက်အကြမ်းဖက်လူရဲတွေကြောင့်ဩဂုတ်လနှောင်းပိုင်းကလေးကဆိုရင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာ6သိန်းကျော်သွားပါပြီ။ဒီလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့တကယ့်နမူနာပဲလို့ကုလသမဂ္ဂကခေါ်ဆိုထားပါတယ်။လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုမကြာသေးခင်ကသွားရောက်ပြီးဒုက္ခသည်တွေပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့လူထုကိုမစ္စတာဟန်ရှော့ကချီးကျူးပြောဆိုပါတယ်။ဒုက္ခသည်တွေသူတို့အိမ်မြေတွေစီကိုဘေးကင်းပြီးကိုယ်တဘောနဲ့ကိုဂုံတိတ်ခါရှိစွာပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးဖို့မြမအစိုးရကိုတိုက်တွန်းခဲ့ပါတယ်။မူရင်းနိုင်ငံစီပြန်ပို့ဖို့ကိစ္စဟာမြမအစိုးရမှာတာဝန်ရှိကြောင်းလုပ်ငန်းစဉ်ကိုစဖို့နဲ့လူတွေကိုယ်တဘောနဲ့ကိုပြန်နိုင်ရေးဘေးကင်းလုံခြုံအောင်လုပ်ပေးဖို့တာဝန်ဖြစ်ကြောင်းမစ္စတာဟန်ရှော့ကပြောပါတယ်။အိုးရင်ဆုံးထွက်ပြေးရသူတွေရဲ့တာယာဝါပြောရေးအတွက်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်ပါတယ်။
ဩဂုတ်လ25ရက်ရခိုင်အကြက်တဲနောက်ပိုင်းဒုက္ခသည်တွေသူတို့ကိုလက်ခံထားတဲ့လူမှုဝန်ဝိုင်းတွေနဲ့ပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေအတွက်လူသားစာနာမှုအကူအညီဒေါ်လာတန်း40နီးပါးကူညီပေးထားပါတယ်ဒီအကူအညီနဲ့ဆိုရင်မြန်မာနိုင်ငံတွင်အိုးအိမ်ဆွန့်ထွက်ပြေးနေရသူတွေနဲ့ဒေသတွင်းမှာရှိနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်2019ဘဏ္ဍာနှစ်အတွင်းအမေရိကန်ကပေးတဲ့လူသားစာနာမှုအကူအညီစုစုပေါင်းဒေါ်လာ104သန်းနီးပါးရှိသွားပါပြီ။ဘရိုဟင်ဂျာတွေဘေးကင်းစွာနဲ့ကိုယ်သဘောနဲ့ကိုယ်မြန်မာနိုင်ငံကိုပြန်နိုင်ရေးလုပ်ငန်းမှုပေါင်းတစ်ခုချမှတ်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာတာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးနှိုးဆော်နေပါတယ်။အာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအပြည့်အဝအကောင်အထည်ဖော်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒီထဲမှာတခိုင်းပြည်နယ်တဝန်းလူသားစာနာမှုအကူအညီတွေဘေးကွင်းပြူရေးနဲ့သတင်းမီဒီယာတွေဝင်ထွက်ခွင့်ပြုရေးချက်ချင်းလှုံ့ဆော်မှုတခိုင်းပြည်နယ်မှာရေရှည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုတို့အတွက်အခြေအနေတွေကိုဖန်တီးရေးဆိုတဲ့အမြင်နဲ့လူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့ဆိုတာတွေလည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တော်ရရှင်တို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကနေကြာတာရင်းနေမဲ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 15.115 လိုင်းဒိုမီတာ24 kHz တနေ့တနေ့၃ရက်ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
1990ပြည်လွန်အစောပိုင်းဘော်လ်ကန်စစ်ပွဲကာလအတွင်းဘော့စနီးယားဆပ်တပ်ဖွဲ့ကြီးကဘိုဂျူဒီဟောင်းRedko Mladesko, the Hegnyo Nangarga Khunyuga, Genocide Kho Lumyurung Tapyamhu, Luda Myunwe Bo Chulone Pimhu, Siya Zomhu Swajetti Nen Pimhu Tinsha Siyin Lai Pare. Khunyung Okra Tiyadzuji Ga, Mladesko Kelu Sangare Pimhu Rigo Phajapir Nau Tsugu Thaunan Tathat Dinyon Chamalita Phyat Pare. Mladesya Sine Ga, Di Siyin Jenan Patapi Ayugan Wimelo Suvime, Di Sumpya Jet Tazong Diya Apyang Le Phila Nhan Yam Siyu Lo Ake Khatwe Ga Suja Pare.မြန်မာနိုင်ငံခင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေကို ethnic cleansing ခေါ်လူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်သတ်မှတ်နိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ရရှိနိုင်တဲ့အချက်အလက်တွေကို group site ဖြည့်သည်ချာရာဆန်းစစ်ပြီးတဲ့နောက်ဒါဟာလူမျိုးစုအလိုက်ရှင်းလင်းမှုမြောက်တယ်ဆိုတာကိုပထမအဆုံးတွင်အဖြစ်အမေရိကန်အစိုးရကပြောကြားလိုက်တာဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံသမ္မတရာထူးဆက်ခံမဲ့ Emerson မနဂဝါဟာပြည်ပမှာနှစ်ပတ်ကြာနေထိုင်ပြီးတော့ဗိုလ်ထုနယ်ကတိုင်းပြည်ကိုပြန်လာရောက်ရှိလာပြီးတောက်ကြနေကြရင်သမ္မတသည်အဖြစ်ကျင်းသစ္စာကျင်းဆိုမယ်လို့ဇင်ဘာဘွေးပါလီမန်ဥက္ကဋ္ဌကပြောပါတယ်။ပြည်သူအများအပြားကသူပြန်လာမဲ့အရေးကိုဝန်ပန်းသာကျူးဆွနေကြပေမဲ့နိုင်ငံခြားဆက်ဆံရေးကောင်စီအကြီးအကဲအဖွဲ့ဝင်တူကတော့မနဂဝါဟာလည်းမူဂါဘီအုပ်ချုပ်ရေးခေတ်တုန်းကအဓိကအခန့်ကဏ္ဍမှာပါဝင်ခဲ့သူဖြစ်တဲ့အတွက်အုပ်ချုပ်ရေးပုံသဏ္ဍာန်အချင်းတို့အတွင်းပြောင်းလဲလာနိုင်ရမရှိဘူးလို့ပြောကြလိုက်ပါတယ
်ထိတန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စန်းသာကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.